to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ9ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25ရိုးကနေဓာတ်ရိုက်အသံထွက်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူညံပေးသွားမှာပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကရေတဲစခန်းတစ်ခုမှာတနက်ပစ်ခတ်မှုဖြစ်ပွားတာကြောင့်လူ၄ဦးသေဆုံးပြီးတော့ဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေကြပါတယ်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဖုန်းနဲ့နိုင်ဝတ်ကြားစကားပြောခဲ့ကြတယ်လို့တောင်ကိုရီးယားကပြောပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ်။ထိတ်တဲအောင်သတင်းတွေကတော့ထိုင်းအာနာပိုင်းနေဖန်းစီထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုတော့မြမအာနာပိုင်းနေဘက်ကိုလက်လွှဲလွှဲပြောင်းပေးမယ်အစီအစဉ်ပြတ်ပြဲသွားပြီဖြစ်ပါတယ
်။ဒီနေ့ကဟိုဘက်ကလာယူတယ်ပေါ့နော်။ချင်းရိုင်းမှာလာယူတယ်ပြောတယ်။အမေဒီဘက်ကနေပြီးတော့လွှဲပြောင်းတဲ့အစီအစဉ်ပြည့်ပြည့်သွားပြီဆိုပြီးတော့မှတတိထက်လာတယ်။
ချင်းမိုင်ချေစာရခိုင်မျိုးသားကောင်စီထွေထွေအတွင်းမှုပြောပြပေးခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။မကြခင်ရက်ပိုင်းမှာပဲနိုင်ငံတကာတရားရုံး ICJ ကိုတွားရောက်ရင်ဆိုင်တော့မယ်ဒေါ်ဆန်းစုကြည်နဲ့အတူရက်တီမဲလှုပ်ရှားမှုတွေဒီကနေ့ရန်ကုန်နဲ့နေပြည်တော်မှာရှင်းပါကြပါလေ။ ICJ ပေါ်သုံးသက်ချက်သတင်းပါကိုလည်းနောက်ပိုင်းမှာနာဆင်ရမှာပါ။နောက်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအမေရိကန်လေတပ်ဒီစခန်းမှာတော့ဒီ sorry အာရေဗျားနိုင်ငံသားကနေပြီးတော့ပြစ်မှုကျူးလွန်ခဲ့တဲ့ဆိုပြီးအမေရိကန်တာဝန်ရှိသူတွေအတီးပြုတ်လိုက်တဲ့သတင်းပါကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေဒစခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားရလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါတယ်။ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်တန်းရေးတနန်းတက်ရောက်နေသူ Sorry Arabia လေတဲ့လေရင်မှုတစ်ယောက်ပါ။ပန်စကိုလာမြို့ကလေကြောင်းအုပ်စုတွေလဲဒီတက်ဆွဲထားတဲ့ရေတပ်အခြေစိုက်စခန်းမှာတောက်ကြံနေအစောပိုင်းကပြစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့၈ဦးဒဏ်ရာရသွားပါတယ်။ပန်စကိုလာမှာနိုင်ငံတကာကနေလေယာဉ်မောင်းတင်တဲ့လာတက်ရောက်နေသူရာခိုင်နှုန်းတချို့ရှိတယ်လို့ရေတပ်တာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်သူဟာမိုဟာမက်ဆာအစ်အယ်ရှမရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါတယ်။ဒီပစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် sorry Arabia နိုင်ငံသား6ဦးကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလဲတောက်ကြနေနှောင်းမိုင်းမှာ Fox သတင်းဌာနကကြေညာပါတယ်ဒီလေယာဉ်မှုကပစ်ခတ်မှုမကျူးလွန်ခင်မှာတေရန်စာတစ်စောင်နဲ့အကြမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ကိုရည်ညွှန်းတိုင်ခဲ့ပြီးတော့လဲ Twitter မှာရေးသားခဲ့ကြောင်း Jihad ချင်းချောက်မှုနဲ့ဆက်သွယ်ရေးကိုရင်ကိုစောင့်ကြည့်တဲ့ Site Intelligence Group ထောက်လိုင်းအဖွဲ့ကပြောပါတယ်အမေရိကန်ပြည်အောင်စုဟာမကောင်းဆိုးရွားတွေရဲ့တိုင်းပြည်အဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့အစ္စရေးကိုပံ့ပိုးပေးနေတဲ့အပေါ်သူကပြစ်တင်ရှုတ်ချကြောင်းလဲတီတာမှရေးသားထားပါတယ်။ပန်ဆာကူလာရေတဲ့အခြေစိုက်စခန်းမှာတနက်ကင်ဆောင်ခွင့်မရှိပေမဲ့လည်းဒီတနက်သမားဟာတနက်အတူတလက်ကိုဖွဲ့ယူဆောင်လာပြီးတော့အဆောက်အဦတစ်ခုအတွင်ပြစ်ခတ်ခဲ့တာလို့ရဲအယားရှိ Sheriff David Morgan ကပြောပါတယ်ခင်ဗျာ။
အမေရိကန်နဲ့တာလီဘန်တွေကြားမှာညဉ့်ဉေးဆွေးနွေးမှုတွေကိုတရားဝင်ပြန်ဆော့တင်လိုက်ပါပြီ။အာဖဂန်စစ်ပွဲဆုံးသတ်ပြီးတာလီဘန်သဘုံတွေနဲ့နိုင်ငံရေးသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့အဲ့ဒီညဉ့်ဉေးဆွေးနွေးပွဲကိုအမေရိကန်သမ္မတ Trump ကရုတ်တရက်ရက်ဆိုင်လိုက်ပြီး၃လကြာမှအခုလိုပြန်ဆော့တင်လိုက်တာဖြစ်ပါတယ်။အာဖဂန်နယ်ပေါ်အမေရိကန်ရဲ့ညဉ့်ဉေးထူးကိုယ်စားလှယ်ဆောင်မှခါလီဇက်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ကိုယ်စားလှယ်အဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးခဲ့တာဖြစ်တယ်လို့အမေရိကန်ဘက်ကသတင်းမီဒီယာကဒီကိုပြောပါတယ်အမေရိကန်ကဒိုဟာမှာဒီနေ့လုပ်တဲ့ဆွေးနွေးပွဲကိုပြန်ပါဝင်လာပြီးတော့ဒီဆွေးနွေးပွဲကအာဖဂန်နိုင်ငံထဲမှာကြမ်းဖက်မှုတွေကိုလျှော့ချပြီးအဲဒီကနေအာဖဂန်နိုင်ငံထဲမှာစစ်စဲညီနိုင်မှုတွေနဲ့အပြည့်အဆိုင်တာတွေထိဖြစ်လာအောင်လုပ်ဖို့အလေးပေးဆွေးနွေးကြတာဖြစ်တယ်လို့အဲဒီအမေရိကန်သတင်းရင်းမြစ်ကပြောပါတယ်သမ္မတ Trump ကအမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဆွေးနွေးပွဲမရဆိုင်ခင်မှာကာတာအစိုးရကဒီဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးခဲ့တာပါအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေပါဝင်လူတော်များများတိဆုံးခဲ့တဲ့အတွက်တမထရမ်ကပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့မှာဒီဆွေးနွေးပွဲကိုရဆိုင်ပစ်ခဲ့တာပါဆွေးနွေးပွဲမှာသဘောတူညီမှုရကနီးပြီးလို့နှစ်ဖက်စလုံးကယူဆနေချိန်မှာအမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေအဲ့ဒီတုန်းကရဆိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ဘူးမှမဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရွန်နက်ဒလာကစိတ်ပျက်ကြောင်းတုံ့ပြန်ပါတယ်။သမ္မတအပေါ်တက်တွေကိုကိုယ်တိုင်မီးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှောက်သူကိုယ်တိုင်လာရောက်ရှင်းလင်းပေးပေးခဲ့ပါတယ်။လွှတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သမ္မတအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတဲ့ကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမ္မတအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြနေနောက်ပိုင်းမှာထုတ်ပြန်တဲ့ဥက္ထနဒလာရဲ့ကြေညာချက်မှာတုံ့ပြန်ထားပါတယ်။သူ့ဘော်ဆွဆဲချက်တွေကိုသမရအနေနဲ့တိတိကျကျခြေပနိုင်မှာမဟုတ်ဘူးဆိုရင်ကော်မတီရဲ့ရှေ့မှောက်မှာလာရောက်ထွက်ဆိုမှာမဟုတ်ကြောင်းနဲ့အဲ့လိုလာရောက်ထွက်ဆိုဖို့ညင်းမယ်ဆိုရင်တော့တရားစွဲဆိုရေးလုပ်ငန်းစဉ်တွေဟာမမျှတဘူးလို့ပြောလို့မရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။သမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်မှာဆက်ပြီးတော့လှုပ်ဆောင်နေတာတွေကိုသမရအင်ဂျီရောကပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ဒီသမရရဲ့ရှေ့နေတူကပြောပါတယ်။သမရကိုတရားစွဲဆိုရေးလူကြီးမင်းတို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံးဝအခြေမြစ်ကင်းမဲ့ပြီးတော့လုံးဝမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုဆိုင်ရာတတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့သမရရဲ့အကြံပေးရှိနေဖက်စီပိုလွန်ကဒီအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရွန်နက်လာစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်သမရရဲ့ရှိနေတဲ့အနေနဲ့တရားရေးကော်မတီမှာလှုပ်ဖို့ရှိနေတဲ့ကြားနာပွဲတွေမှာသမရကိုကုစားပြုတက်ရောက်မယ်မတက်ရောက်ဘူးဆိုတာအကြောင်းပြန်ဖို့နောက်ဆုံးသတ်မှတ်ထားတဲ့တောက်ကြနေမွန်လွဲပိုင်းမတိုင်ခင်တနာရီတော်မလို့လို့တဲ့အချိန်မှာသမရရဲ့ရှိနေကအဲ့လိုအကြောင်းပြန်လာတာပါခင်ဗျာ
နောက်ကဘာကိုအင်အားချိနေအောင်လှုပ်ဖို့ရုရှားကမနာမနေကျူးပန်းလာနေခဲ့တာဟာအခုတော့ကျိုးကျေးဇူးတစုံတရာထွက်လာပုံတွေ့ရပြီးတော့အမေရိကန်စစ်တပ်တွေထည့်ထိုးဖောက်နိုင်တယ်ဆိုတာကိုလည်းစစ်တမ်းကောက်ယူမှုတစ်ခုမှတွေ့ရပါတယ်ရုရှားဟာအမေရိကန်ရဲ့အဓိကရံပတ်ဖြစ်တယ်လို့အမေရိကန်ထုတ်ပြန်များကရှုမြင်နေကြမှာပဲလူမှုစစ်တမ်းအသစ်တစ်ခုမှတော့အဲ့ဒီအမြင်ကပြောင်းလဲလာနေကြောင်းအထူးသဖြင့်အမေရိကန်စစ်တပ်မိသားစုတိုင်းဝိုင်းအတွင်းမှာစီးစီးဆိုဆိုပြောင်းလဲနေတယ်လို့ဆိုပါတယ်အော်တိုဘာလခုံကဒုတိယကြိမ်နှစ်စဉ်ကောက်ယူခဲ့တဲ့ရေဂန်အမျိုးသားကာကွယ်ရေးလူမှုစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်မိသားစုတွေထောက်ဝါလောက်ကသူတို့အနေနဲ့ရုရှားကိုမဟာမိတ်လို့ရှုမြင်တယ်ဆိုပြီးတော့ပြောထားပါတယ်စစ်တမ်းတစ်ခုလုံးအရတော့အမေရိကန်28ရာခိုင်နှုန်းကရုရှားကိုမဟာမိတ်လို့သတ်မှတ်ထားပါတယ်မိနစ်တုံးကတော့19ရာခိုင်နှုန်းပဲရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကထပ်တက်လာခဲ့တယ်လို့ပြောရမှာဖြစ်ပါတယ်။ရေဘူးရအဖြစ်နဲ့ရုရှားဘက်မှအပြည့်သဘောဆောင်အကောင်းမြင်တာဟာရုရှားရင်းနဲ့ပတ်သက်ပြီးအကောင်းမြင်တဲ့သမ္မတထရမ့်ကိုတုံ့ပြန်တဲ့ Republican တွေကြောင့်အဓိကဖြစ်တဲ့ဆိုပြီးတော့လည်းလူမှုစစ်တမ်းမှာတွေ့ရှိရပါတယ်။ဒါပေမဲ့လည်း American 87ရာခိုင်နှုန်းနဲ့စစ်ဖက်မိသားစုဝင်53ရာခိုင်နှုန်းကတော့ရုရှားကိုသူတို့ရဲ့ရန်သူအဖြစ်ရှုမြင်ထားကြတယ်ဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်ထဲမှာအခုလိုရုရှားထောက်ခံတဲ့သဘောထားတုံ့ပြန်လာတဲ့အပေါ်မှာ American ကာကွယ်တာဝန်ရှိသူတွေလည်းစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ရှင
်စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်တင်ပြနေပါရခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးလက်ရှိအနေအထားအတိုင်းဆက်ပြီးတော့ထိန်းသိမ်းသွားရေးနိုင်ယူဝတ်ကြဖုန်းနဲ့ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်စတင်ဖို့မြောက်ကိုရီးယားဘက်ကသတိပေးနေချိန်မှာပဲသမ္မတနှစ်ဦးဆွေးနွေးခဲ့ကြတာပါအခြေအနေတွေဟာပိုတင်းမာလာနေတာကြောင့်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေအောင်မြင်ဖို့တွဲဆုံဆွေးနွေးရမယ့်အခြေအနေကိုဆက်ထိန်းသိမ်းထားတဲ့ကြောင်းနဲ့လိုအပ်သလိုပုံမှန်ညှိနှိုင်းဆောင်ရွက်ဖို့သဘောတူကြောင်းတောင်ကိုရီးယားသမ္မတအင်ဂျီရောရဲ့ညင်ညာချက်မှာထုတ်ပြန်ထားပါတယ်။အမေရိကန်အနေနဲ့နျူကလ িয়ার တစ်ဖက်သက်ဖြတ်သိမ်းရင်တောင်းဆိုနေရတဲ့ကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့ခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့လမ်းကြောင်းတစ်ကိုရွေးချယ်လျှောက်လှမ်းရမယ်ဆိုပြီးတော့ဒါနဲ့ပတ်သက်လို့ဒီနှစ်ကုန်ပိုင်းမှာအမေရိကန်အနေနဲ့သဘောထားပေးဖို့မြောက်ကိုရီးယားဘက်ကသတ်မှတ်ထားတာပါ။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့လအနေငယ်ကအုပ်စုဖွဲ့မဒိန်ကျင်နာကိုခံရတဲ့အမျိုးသမီးတူဟာသူ့ဘော်မဒိန်ကျင်နာနဲ့ပတ်သက်ပြီးတော့တရားရုံးမှာအမှုရင်ဆိုင်ဖို့တောင်းနေစဉ်ကြာသပတေးနေ့မနက်ကအမျိုးသား9ယောက်ကသူ့ကိုမီးရှို့ခဲ့ကြပါတယ်။အဲဒီအမျိုးသမီးဟာမီးလောင်တိုင်းအရင်းနဲ့တောက်ကြနေနောက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။မီးရှို့တဲ့သူ9ယောက်ထဲက2ယောက်ဟာအဲဒီအမျိုးသမီးကိုအုပ်စုဖွဲ့မဒိန်ကျင်တဲ့အထဲမှာပါတယ်လို့တန်လျာရှိခံရသူတွေဖြစ်ပြီးတော့သူတို့ကိုအာမခံနဲ့လွတ်ပေးထားတာဖြစ်တယ်လို့ AP သတင်းကဆိုပါတယ်။အဲဒီအမျိုးသမီးဟာမီးလောင်တိုင်းအရင်းအကြီးကျယ်ရပြီးတော့သူ့ကိုဥတ္တပရဒက်ပြည်နယ်ကနေညူဒေလီမျိုးစေးရုံကိုရဟရင်နဲ့ပို့ဆောင်ပေးခဲ့ပြီးတော့စေးရုံမှာနှလုံးရက်ပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စမိုအာချိုးနိုင်ငံမှာဝက်သက်ကြောင့်တည်ဆုံသူ65ဦးထိရှိလာပြီးတော့တည်ဆုံသူအများစုကကလေးတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်တောက်ကြောင့်ဒီအထိနောက်ထပ်ယောဂကုသခံရသူ103ဦးတူလာကြောင်းချမ်းမာရေးဝန်ကြီးဌာနကပြောပါတယ် နှစ်ရက်ကြာအိမ်ပြေမထွက်ကြဘူးနဲ့နိုင်ငံတော်ဝန်ကာကွယ်ဆေးထုတ်ပြီးအခုလိုတည်ဆုံသူနဲ့ယောဂကုသခံသူစီရင်နေထုတ်ပြန်ခဲ့တာပါအခုခါမှာတော့နိုင်ငံလူရဲ့90ရာခိုင်နှုန်းဟာကာကွယ်ဆေးထိုးပြီးပြီလို့ကျန်းမာရေးဌာနကကြေညာပါတယ်တောင်ပစိဖိတ်ကျွန်းနိုင်ငံမှာလူပေါင်း 4,500 ဝက်သက်ယောဂကုသခံပြီးတဲ့နောက်နိုင်ငံအရေးပေါ်အခြေအနေကြေညာခဲ့တာပါယောဂကုသမှုကြောင့်အခုအခါမှာကျောင်းတွေလည်းပိတ်ထားပါတယ်။ကမ္ဘာတဝန်းဝတ်သက်ယောဂကာကွယ်ဆေးထိုးပိတ်နိုင်တဲ့အခြေအနေဟာကြာချင်းနေကြောင့် WHO ကတော့ပြောဆိုထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်ရှီလောင်အရှာကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိမ့်ပြီးတော့ဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ဒီ SEA Games အမျိုးသားဘောလုံးပွဲပထမအကြိမ်ဘောလုံးပွဲကိုမနီလာမှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပိုမှာ၄ဂိုး၂ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားကဒုတိယပိုင်းမှာ၂ဂိုးအရင်သွင်းခဲ့ပြီးတော့မြန်မာဘက်က၂ဂိုးကိုတော့အောင်ကောင်းမန်နဲ့ဝင်းနိုင်ထွန်းတို့ကပြန်သွင်းခဲ့လို့မိနစ်90မှာ၂ဂိုးစီတည်ဖြစ်နေတာပါဒါပေမဲ့အချိန်ပိုကစားတာမှာတော့အင်ဒိုနီးရှားကနောက်ထပ်၂ဂိုးသွင်းသွားပြီးတော့နောက်ဆုံးမှာ၄ဂိုး၂ဂိုးနဲ့အင်ဒိုနီးရှားဖိုင်နယ်တက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တဲရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါတယ်ထိုင်းအာဏာပိုင်တွေကနေဖမ်းဆီးထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုံဦးကိုမြန်မာအာဏာပိုင်တွေဘက်ကလွှဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ ANC ကောင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကဆိုပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့စီဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုတ်ထိုင်းနိုင်ငံချင်းမာမြို့လာဝကရုံးမှာဗီဇာတက်တန်းသွားတိုးတဲ့ချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမာရောက်ရခိုင်မျိုးရက်ကောင်စီ ANC ထွေထွေတွင်းမှုကိုထွန်းစော်ကပြောပါတယ်
မင်းကတော့မဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မဆိုင်ဘက်ကိုယူတယ်ဆိုတာရှိလေးဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမင်းကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်းမှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒီမလွှဲဖြစ်ဖို့ပေါ့ဆိုရင်ဒီနေ့မနေ့မှအဲတချို့ဖိတ်ဆွေတွေရဲ့ဟိုပြောကြကြရပါဘောလေနော်အဲဒီအခုတတိတော့မလွှဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးသတင်းတွေလည်းကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့က AA စစ်စည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်၁၂နှစ်အရွယ်တမီစောပြည့်ရှင်အသက်၁နှစ်ကျော်တာမြတ်လင်းစံတို့ကိုဆိုင်းရဲတွေကဖမ်းဆီးပြီးမြန်မာအာဏာပိုင်ဘက်တွေကိုလွှဲပြောင်းဖို့ဆိုင်းမြမလက်စမန်ဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြည့်သွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်လွှဲဘူးဆိုတာနဲ့ပတ်သက်လို့ဆိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူးရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကန်ဖွဲ့စည်းတစ်ခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလှိလာသုံးသပ်သူဦးမမောင်စုကပြောပါတယ
်။ကျွန်တော်တို့လည်းမလို့ဒီလိုကြားသိခဲ့ပါပဲ။တရုတ်ဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူး။ကျွန်တော်မြင်ရတော့တရုတ်ဘက်ကတန်းကွက်မယ်လို့ထင်ပါတယ်။ဒါကြောင့်လည်းအခုလွှဲပြောင်းမှုကရပ်တန့်သွားတာလို့ပဲထင်ပါတယ်။
အစီမပြုတ်နိုင်သေးတဲ့သတင်းတစ်ခုကတော့ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာကျူဟာတရုတ်နိုင်ငံ passport ကိုကန်ဆယ်သူဖြစ်လို့တရုတ်အာဏာပိုင်တွေကအကန့်ကွက်ထားတယ်လို့ထိုင်းချေစရခိုင်လူမှုဖွဲ့စည်းဝင်တူကဆိုပါတယ်။ရခိုင်လက်နက်ကိုင် AA ပြောခွေရခိုင်ဒုက္ခကတော့ထိုင်းအာဏာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးဝါတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ်
။လုံးလုံးစင်မှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိန်းသိမ်းထားတာပေါ့။ထိုင်းဘက်ကလည်းပဲကျွန်တော်တို့ထင်ပါတယ်သူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံနောက်ပြီးလို့ရှိရင်အစင်လာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့ဖွဲ့စည်းကောင်းဆောင်တွေကိုသူတို့အမှားကြီးတလာလှုပ်ရှားနေထိုင်ထိကြတာလည်းရှိရအောင်ဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ကတော့ဟိုအဲ့မယူချပြီပေါ့နော်
ဖန်စီထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချေလိပ်မြို့နယ်အာနာပိုင်တွေဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလိုဆိုပါတယ်
ဘာလို့လဲတော့ကျွန်တော်တို့စီတော့ဘာမှမရောက်လာသေးဘူးဗျခင်ဗျားတို့ပြောနေတာကတော့ဟုတ်နေမယ်ဘာလို့လဲဆိုကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီကတော့လွှဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးဗျ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဘဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုဆိုင်နိုင်ငံချင်းမိုင်ကပြန်လာစဉ်ရန်ကုန်လက်စိတ်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကားကြီးခါခွေကန်းငယ်နဲ့အမှုဖွဲ့တရားစွဲဆိုထားပါတယ်
ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာဆိုဂျိုးကိုပို့ပြီးဥတီသွားစေနိုင်မယ်လို့အေးပြောခွင့်ရခိုင်တုခကပြောပါတယ်အခုဒီ
အခုလိုတော်လိုင်းရေးလက်နက်ကန်ဖွဲ့တွေကမိသားစုဝင်တွေကိုဖမ်းဆီးတဲ့လို့ရဟာတဖက်နဲ့တဖက်တင်းမှမှုတွေပိုသိုးပွားစေနိုင်တယ်လို့နိုင်ငံရေးလှိလသုံးသပ်သူဥမ္မောင်မောင်စိုးကပြောပါတယ်။လက်နက်ကန်တိုင်းနေတဲ့အဖွဲ့အစည်းခေါင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအဲ့ဒါတွေကိုဖမ်းဆီးတာတော့နံမရှိပါဘူး။သူတို့ကမိသားစုဝင်တွေကိုဖမ်းဆီးလို့လုပ်တယ်ဆိုလို့ရှိရင်ဖက်နဲ့တဖက်တင်
ုံဆွေးနွေးနေတဲ့အချိန်မှာတိုင်းတန်လက်နက်ကိုင်ဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်တိတ်ဆုံမှုအတွက်ဒီတွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကိုင်ဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကြခင်မှာမြန်မာနိုင်ငံကတရားသွားပြီးတော့ရင်ဆိုင်တော့မယ်အခြေအနေရဲ့နောက်ဆက်တွဲသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုက်ကြားထားတဲ့ဒီတရားဆွဲဆိုမှုဟာနှစ်ရှည်လများရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေကျူးလွန်ခံခဲ့ရတဲ့ဆိုးဝါးလုံးလာတဲ့လူခွေချိုးဖောက်မှုတွေပေါ်မှာတရားမျှတမှုတစ်ခုရဖို့မျှော်လင့်ပါတယ်လို့ရခိုင်ပြည်နယ်မောင်နှံမြို့နယ်ကမွတ်စလင်လူငယ်တဦးကပြောပါတယ်။ဒီလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကိုဖြေရှင်းမှုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖြေရှင်းမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အတူရက်တီကြောင်ပြသမဲ့လူမှုထောက်ခံပွဲတွေလည်းဒီကနေ့နေပြည်တော်နဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ဒီလိုလူမှုထောက်ခံပွဲတွေဟာတကယ်ပဲ ICJ မှာသွားပြီးတရားရင်ဆိုင်ရမယ့်အမှုပေါ်မှာတက်ရောက်မှုရှိနိုင်ပါလားဆိုတော့သဘောထားအမြင်မျိုးမျိုးစုစည်းတင်ပြထားတာနားဆင်ပါရှင်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာလာမယ့်ဒီဇင်ဘာလ10ရက်နေ့မှာတွားရောက်ရင်ဆိုင်ဖြေရှင်းတော့မှာဖြစ်ပါတယ်။သူမသွားခင်3ရက်အလိုဒီဇင်ဘာလ9ရက်နေ့ဒီကနေ့မှာတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာ Winston with Don San Suji ဆိုပြီး Don San Suji နဲ့အတူခိုင်ခိုင်မာမာရက်တီပါကြောင်းလူမှုထောက်ခံပွဲကျင်းပပါတယ်ဒီကနေ့မှာပဲရန်ကုန်မြို့ဘုကျောင်းဆန်းလန်က Trinity ခရိယံဖျားရှိခိုးကြောင်းပါလဲမြန်မာနိုင်ငံခရိယံအသင်းတော်များကောင်စီကဦးဆောင်ပြီးတော့ Don San Suji နဲ့အတူရှိနေကြောင်းနိုင်ငံအတွက်အစားရှောင်ဆူတောင်းပွဲကိုကျင်းပပြီးတော့ဒီအခမ်းအနားကိုတော့ဒုသမ္မတဦး Henry Banti ယူနဲ့သာသနာရေးဝန်ကြီးတို့ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီလိုလူမှုထောက်ခံပွဲဆန္ဒထုတ်ဖော်ပွဲတွေဟာမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေဖြစ်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေအပေါ်မှာဆေးရဆွေးမှုပြုမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်ဖြေရှင်းနိုင်မှုကိစ္စအမှန်တကယ်တရားမှုရှိနိုင်မှာမလားရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနှိစေလာများလူခွေချိုးဖောက်ခံရခဲ့ရတဲ့စနစ်တကျကျူးလွန်ခံရမှုတွေကိုဂမ်ဘီယာနိုင်ငံကတရားစွဲပေးတာကတော့သူတို့ရဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတမှုရတဲ့လုပ်ရက်တစ်ခုဖြစ်နေရခိုင်ပြည်နယ်မောင်းတော့ကမွတ်စလင်တွေကယူဆပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကိုကိုယ်တိုင်ရင်ဆိုင်တွေ့ကြုံဖြတ်တန်းခဲ့ပူသူရခိုင်ပြည်နယ်မောင်းတော့မြို့နယ်မြို့တကြီးကြီးပါသွားကိုလာထွန်းက
ကျွန်တော်ကဒီလိုမျိုးခက်အဆက်ဆက်မတရားခံနေရတယ်ပြီးတော့ကျွန်တော်ရဲ့ကလေးတွေပြန်ကျင်းပြနေရဘူးပြီးတော့ကျွန်တော်ကလက်လက်စွာသွားလာခွင့်မရဘူးဒီလိုစတဲ့ဆက်လက်တွေကိုကျွန်တော်ကအချင်းချင်းပြားပြည့်တယ်ကိုခံစားနေရတဲ့ဟာတွေအခုသူတို့ကအဲ့လိုအရှိချင်းမှာတရားစီးပြီးတော့ဒီ genocide ဆိုတဲ့လူမျိုးတို့ထက်ပြန်မှုနဲ့ဆိုင်တဲ့အဓိကတက်ဆိုင်တဲ့လူတွေကိုအရေးယူမယ်ဆိုပြီးတော့ဒီလူမျိုးတရားစီးတာကိုကြတော့ကျွန်တော်ကကြည့်စီပဲပြီးတော့လုံးဝညောင်းလေးချက်တွေကျင်းမဲ့နေတဲ့အချိန်မှာဒီလူဟာတခုပေါ်လာတယ်ဆိုတော့ကျွန်တော်ကညောင်းလေးချက်တွေကျင်းပြီးတော့ရှင်းပြလာတယ်ကျွန်တော်တရားမျှတမှုရမယ်ဆိုပြီးတော့လည်းညောင်းလေးတယ်အကောင့်ပေးရနေညောင်းလင်းတယ်ပေါ့
ဒေါ်ဆန်းစုကြည်ကနိုင်ငံကိုကိုစားပြုပြီးတရားခွင်မှာတွားရောက်ဖြေရှင်းမှာကိုအခုလိုနိုင်ငံတော်ဝန်လူလူထောက်ခံပွဲတွေကျင်းပနေတာဟာအရင်မြန်မာအစိုးရတွေလက်ထက်လုံနီးကင်နီးတွေနဲ့ဆင်တူနေတဲ့ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြန်မာအရေးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအရေးလေးလာကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုဒီလူလူထောက်ခံပွဲဆိုတာကအရင်ကပြည်ခံဖြစ်ပွားလုပ်ခဲ့တာပဲနော်လမ်းစဉ်ပါတီအားလုပ်ခဲ့တာပဲနော်အလန်းတွေအနီးတွေအဝါတွေစိတ်တွေပြားတွေနဲ့နော်အဲ့တပ်ပေါ်ကြီးဝေးပြီးတော့ဟွာအော်ဒီအော်နဲ့ อะไรอะไรที่บอกว่าไม่บุหรี่เขาทำอะไรที่ฮาก็เชี่ยคันพี่รอแต่ที่ก็งั้นเราก็จะแค่ไหนชีวะแล้วเราอยู่สั่งลมไม่ยากบุเรียกตัวจะบ้านมันที่ไม่ดีเนี่ยมันไม่ดีเนี่ยอุทธรณ์ทำไว้จะจับไปบ้านมันที่เนี่ยจุดที่สับเพื่อจะสุขใจไม่เสียหายเลยเพี้ยนเลยอ่ะแล้วพี่ก็อุทธรณ์ว่าผู้หญิงลมยาอันนั้นต้องไปอย่างงูต้องไปอย่างเปลี่ยวไม่เพี้ยนเลยอ่ะก็ดีไม่สั่งมาก็รอไม่ช้ามุ่งเนาะดูแลยาเนี่ยคนเสียจอบาบีอากูเก
ကိုလာထုံးကတော့ထုံးဆန်းစုကြည်အပေါ်အတိုက်ခံခေါင်းဆောင်ဘဝသူတို့မျှော်လင့်ခဲ့တာနဲ့အစိုးရတာဝန်ယူခြင်းဆောင်ရွက်ချက်တွေဟာတခြားစီဖြစ်ခဲ့ပါတယ်လို့ဆိုပါတယ်။ထုံးဆန်းစုကြည်ကကျွန်တော်လူတွေခံစားနေရတဲ့ဟာတွေဒီတင်းကမှာစီစီတူကမကျေစားသေးဘူး။အခုအဲ့လိုလူတယောက်ကတရားခွင့်ကိုသွားပြီးတော့သူ့ရှင်နဲ့သူ့ရှင်နဲ့ဆီရဟာကကျွန်တော်တို့ကလုံးဝကိုသူ့အပေါ်မျှော်လင့်လို့မရဘူး
ဒီမှာလာဆယ်နှစ်မှာတော့နေသာလနဲ့ငယ်တဲ့ဟိတ်ကနိုင်ငံတကာတရားရုံးမှာကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံပေါ်ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တိုက်ကြားထားတဲ့အမှုစတင်ကြတာစစ်ဆေးမှာဖြစ်ပါတယ်အစိုးရကရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက် ရရှိနေရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြည့်ဆည်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေညာတိုက်ရိုက်ဒီလိုက်စီစဉ်ကကျေးဇူးပါတယ်ရှင်ဒီကနေ့ညာတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့အမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းကပြစ်ခတ်မှုအကြောင်းကိုဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းမှာမနေ့ကကပြစ်ခတ်မှုကျူးလွန်ခဲ့သူဟာဆော်ဒီအာရေဗျနိုင်ငံသားလေကြောင်းပညာသင်ကျောင်းသားတဦးဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်တနက်သမားအပါအဝင်လူ၄ဦးသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ရတဲ့ပြစ်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်။သတင်းပတ်တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်အမေရိကန်ရေတပ်စခန်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအကြောင်းကိုတော့ VOA သတင်းတောက်မာရီယမာဒီယာလိုရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
။ပင်ဆာကူလာမြို့ကအမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းမှာပြစ်ခတ်မှုဖြစ်ပွားခဲ့ရတော့အာဏာပိုင်တွေကချက်ချင်းတုံ့ပြန်ခဲ့ကြရပါ
Approximately 6:30 a.m.
မနေ့6နိုင်ခွဲလောက်မှာအစောတစ်ခုမှပြစ်ခတ်မှုဖြစ်နေတယ်ဆိုပြီးသတင်းပို့တာကိုလက်ခံရရှိခဲ့တဲ့အကြောင်းလေတပ်တာဝန်ရှိသူဗိုလ်ကြီးတင်မိုသီကင်ဆယ်လာကပြောဆိုလိုက်ကြပါအန်ဂျိုရီအာဏာပိုင်ရဲ့တုံ့ပြန်မှုအတွင်းသိဆုံးသွားတဲ့ပြစ်ခတ်မှုကျူးလွန်မှုဟာဆော်ရီနိုင်ငံသားဒီချောင်းပညာရှင်ကျောင်းသားတူဖြစ်တာကိုလည်းနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ကြပါတယ်သမထနဲ့ထရန်ကတော့ပြစ်ခတ်မှုပေါ်ပြစ်တင်ရှုတ်ချခဲ့တယ်လို့ဆော်ရီပြည်မိုဟာမက်ဘင်ဆယ်မန်ကိုလည်းအသိပေးခဲ့တာပါ
The king said that the Saudi people are greatly angered by the barbaric actions of the shooter.
သူတို့သမားရဲ့ရက်စက်ကြမ်းကြုတ်တဲ့လို့ရပေါ် Saudi ပြည်သူတွေကအကြီးကျယ်ဒေါသထွက်နေတယ်လို့ Saudi ဘုရင်ကပြောပါတယ်။သူတို့ရဲ့ဟာ American ပြည်သူတွေကိုအင်မတန်ချစ်ကြတဲ့ Saudi လူလူရဲ့ခံစားချက်တွေကိုဘလို့နည်းနဲ့မှကိုစားမပြုဘူးလို့လည်းပြောပါတယ်
။မနေ့နောက်ပိုင်းမှာပဲပြစ်ခတ်မှုနဲ့ဆက်နေပြီး Saudi နိုင်ငံသား၆ဦးကို American စွန့်စမ်းစစ်ဆေးပြီးကို FBI ကဖမ်းဆီးလိုက်ကြောင်း Fox News နဲ့ Internet ကဖော်ပြပါရယ်တနသမဟာပြစ်ခတ်မှုမကျူးလွန်ငယ်မှာပဲ Twitter လူမှုကွန်ရက်ကနေတည်ရန်စာရေးသားခဲ့ပြီးသူ့လိုရမှန်ကန်ကြောင်းကိုလည်းကွယ်လွန်သူအခိုင်အတာအကျံဖက်အဖွဲ့ခေါင်းဆောင် Osman Bin Laden ကိုကူကဖော်ပြခဲ့တယ်လို့လည်းအကျံဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဖော်ပြနေတဲ့ SIT ထောက်လိုင်း website ကဖော်ပြခဲ့တာပါ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတော့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းနေစေဖြစ်ကြောင်းပြောပါရယ်
Obviously, you know, when you have a foreign national involved, you know, particularly in that part of the world,
ဒီစကမ်းမှာပဲနိုင်ငံတကာကကျောင်းသားတွေကိုလည်းလေ့ကျင့်သင်ကြားပေးနေတဲ့အကြောင်းတမှုပိုကြီးကင်ဆယ်လာကပြောပါရယ်
We have students from several different countries that come here.
ဒီနေရာမှာနိုင်ငံပေါင်းစုံကလာတဲ့ကျောင်းသားတွေရှိတယ်။ဒီရောက်ပညာသင်ပြီးဒီမှာရှိနေတဲ့အချိန်မှာတော့ရေတက်လက်ရောက်ခံလေ့ကျင့်မှုတွေဖြစ်တာဝန်ယူကြတယ်ဆိုပြီးသူပြောတာပါ။စစ်တရာပက်ဆာကူလာမြို့ရဲ့အစိပ်ပိုင်းတစ်ခုဖြစ်တရှိလာတာအခုခါနှစ်ပေါင်းနေရာရှိနေပြီလို့လည်းမြို့တော်ဝန် Grover Robertson ကပြောပါရယ်။
We're a military town. Our hearts and prayers are connected to all
our troops. You know, our troops, our soldiers, 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 our
soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our soldiers, our
Walking through the crime scene was like being on the set of a movie.
အခင်းဖြစ်တဲ့နေရာကိုဖြတ်သွားတာရုပ်ရှင်တွေကဇာတ်ဝင်ငန်းတစ်ခုလိုပါပဲ။မြို့တော်ဝန်ပြောတဲ့စကားအတိုင်းကိုနေတဲ့အရာမှာဒီလိုဖြစ်လိမ့်မယ်လို့လည်းမျှော်လင့်မထားပါဘူး
။ဒါနဲ့ပါဆိုရင်တရင်တစ်ပတ်ထဲမှာပဲ American Siskan နှစ်ခုမှာပြစ်ခတ်မှုနဲ့ကြုံရရတာပါ။ပြီးခဲ့တဲ့ဗိုလ်ဒူးနေမှာတော့ကလည်း Hawaii ပြည်နယ် Honolulu မှာရှိတဲ့ Blessington ကပူးတွဲစစ်ခြေစိုက်စခန်းမှာ American တင်မောတာ2ရဲ့ပြစ်ခတ်မှုကြောင့်လူနူးတေဆုံးတူးတန်ရခဲ့တယ်လို့တနတ်သမားကတော့ကိုကုတ်ကိုအဆုံးစီရင်သွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လူပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီထိ Washington DC မြို့တော်ကနေလှိုင်းလိုမီတာ19.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒုအတန်းအစီအစဉ်နဲ့စနေညတဲ့လေလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပြီးနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလဲကြီးညာပေးပါမယ်ရှင်
American ပြည်သူ Florida ပြည်နယ်ကရေတပ်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားသလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ပစ်ခတ်သူဟာလေရင်လေ့ကျင့်တဲ့တနန်းတက်ရောက်နေသူ sorry Arabia လေတလေမှုတယောက်ပါ။ Pensacola မြို့ကလေကြောင်းအုပ်စုတွေလက်တက်ဆွဲထားတဲ့ဒီရေတပ်ခြေစစ်ခန်းမှာတောက်ကြောင်နေအစောပိုင်းကပစ်ခတ်မှုဖြစ်ပွားတာကြောင့်တနက်သမားပါဝင်လူ၄ဦးသေဆုံးသွားပါတယ်။အမေရိကန်နဲ့တာလီဘန်တို့ကမှငင်းငိမ့်ဆွေးနွေးမှုတွေကိုတရားဝင်ပြန်စတင်လိုက်ပါပြီ။အာဖဂန်စစ်ပွဲအဆုံးသတ်ပြီးတော့တာလီဘန်သဘုံနေတဲ့နိုင်ငံရေးအရာသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့ဒီငင်းငိမ့်ဆွေးနွေးပွဲကိုအမေရိကန်သမ္မတထရမ့်ကရုတ်တရက်ရဆိုင်လိုက်ပြီး၃လကြာမှအခုလိုပြန်စတင်လိုက်တာပါ။အာဖဂန်နယ်ဘအမေရိကန်ငင်းငိမ့်အထူးကိုယ်စားလှယ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ကိုယ်စားလှယ်အဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးခဲ့တာဖြစ်တယ်လို့အမေရိကန်ဘက်ကသတင်းရင်းမြစ်က VOA ကိုပြောပါရယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားဆွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းဖို့မဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာကစိတ်ပျက်ကြောင်းတုံ့ပြန်ပါတယ်။သမ္မတပေါ်သက်တေတွေကိုကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှင်းမောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပါတယ်လွတ်တော်ရဲ့တရားဆွဆွေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမရအအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတဲ့ကိုကြားသိခဲ့ပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမရအအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြောင်နေနောက်မှမှထုတ်ပြန်တဲ့ဥက္ကဋ္ဌနယ်လာရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
Thank you.